မြန်မာပြည်ကဒီပြည်သူတန်းတဲ့ချီကိုစိတ်ပြက်အာရုံမျှော်လင့်ချက်ကင်းမဲ့နေစေတဲ့အမုန်တရားမမျှတမှုနဲ့လူမျိုးရေးပဋိပက္ခဆိုတဲ့အဆိုင်ခဲတွေကိုဖယ်ရှားပစ်ဖို့အတွက်ဗာတီကန်ဆိုင်ရာမြန်မာနိုင်ငံရဟန်းမင်းအမတ်ကာဒီနယ်ချားစ်မောင်ဘူကအစ္စတာသတင်းစကားထဲမှာတိုက်တွန်းထားပါတယ်။ယေရှုခရစ်တော်ရှင်ပြန်ထမြောက်ခြင်းအထိတ်မှတ်ဆင်နွှဲကြတဲ့အစ္စတာပွဲတော်အချိန်မှာဒီအဆိုင်ခဲတွေကိုဖယ်ရှားပြီးတော့မျှော်လင့်ခြင်းငြိမ်းချမ်းခြင်းနဲ့တရားဝါပြောခြင်းဆိုတဲ့အနာဂတ်အတွက်တပံထမြောက်ကြဖို့အတွက်ကာဒီနယ်ဘိုကတိုက်တွန်းထားတာဖြစ်ပါရဲ့အစ္စတာဆိုတာဟာကိုယ့်ရဲ့ပုံကိုရင်းနဲ့ကိုနေထိုင်တဲ့ပတ်ဝန်းကျင်ကအဆိုင်ခဲအတားအဆီးတွေကိုဖယ်ရှားခြင်းဖြစ်တယ်လို့2018ခုနှစ်အစ္စတာသတင်းစကားထဲမှာဒီရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးလည်းဖြစ်တဲ့ကာဒီနယ်ဘိုကအလေးအနက်ပြောထားပါရဲ့မြန်မာနိုင်ငံထဲကပြည်သူတော်တော်များများဟာရက်ဆက်မှုကနေရတဲ့မြင်နိုင်တဲ့ဒဏ်ရာတွေရောမမြင်နိုင်တဲ့ဒဏ်ရာတွေပါရရှိထားတဲ့အတွက်ဒေါသနဲ့လက်တုံ့ပြန်ပြီးတော့ကုစားနိုင်ကြမယ်လို့ထင်ကြပေမဲ့ဒီလမ်းဟာယေရှုရွေးချယ်တဲ့လမ်းမဟုတ်ဘူးတိခန့်ချင်းကျင်နာခွင့်လွှတ်ခြင်းနဲ့သာတုံ့ပြန်ခြင်းကိုအတူယူပြီးတော့ဒီအမုန်းတရားဆိုတဲ့အဆိုင်ခဲကိုဖယ်ရှားဖို့တိုက်တွန်းထားပါတယ်။တခါဒီဒုတိယအဆိုင်ခဲဖြစ်တဲ့တရားမမျှတမှုနဲ့ပတ်သက်လို့တော့နိုင်ငံတွေကစီးပွားရေးမမျှတမှုနဲ့အိမ်နီးတဲ့နိုင်ငံတွေမှာဒီခက်တဲ့ကျေးဇွန်တွေအဖြစ်မလုံခြုံတဲ့ဘဝတွေမှာနေထိုင်နေကြရတာကိုထောက်ပြပြီးတော့ဒီမမျှတမှုအဆိုင်ခဲကြီးကိုဖယ်ရှားဖို့တိုက်တွန်းထားပါတယ်။တခါဒီတတိယဖြစ်တဲ့ပဋိပက္ခအဆိုင်ခဲနဲ့ပတ်သက်လို့တော့ပဋိပက္ခတွေကြောင့်မြန်မာပြည်သူရဲ့ဂုဏ်သိက္ခာတွေကိုထိခိုက်ရတဲ့အတွက်ငြိမ်းချမ်းရေးသာလျှင်ရှေ့ဆက်သွားနိုင်မယ်လမ်းဖြစ်တယ်လို့ကာဒီနယ်ဘိုကပြောထားပါတယ်ရှင်။